ကရင်တိုင်းဒေသအရေးလှုပ်ရှားသူဒီလီလို့ခေါ်တဲ့ Polaji Rajkon Choron အသက်ခံရမှုနဲ့ဆက်နွယ်ပြီးတော့ထိုင်းတစ်တော်အရာရှိတွေအပါအဝင်လူလေးဦးကိုတရားရုံးကစစ်ဆေးတော့မှဖြစ်ကြောင်းအမှုမှလိုက်ပါအကျိုးဆောင်ပေးနေတဲ့ထိုင်းလူအခွင့်အရေးရှင်တွေကပြောပါတယ်ထိုင်းနိုင်ငံ Phetchaburi Khyai Chan Krachan အမျိုးသားတစ်တော်ထဲမှာလွန်ခဲ့တဲ့9နှစ်ကပျောက်ဆုံးသွားခဲ့ပြီးတဲ့နောက်မကြာသေးခင်ကမှအလောင်းကိုပြန်ရှာတွေ့ခဲ့ပြီးလူတက်မှုနဲ့ထိုင်းအာဏာပိုင်တွေစုံစမ်းနေကြတာပါကရင်တိုင်းရင်းသားပြည်လီတေဆုံမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်မအေးမာကအပြည့်ဆုံးသတင်းပေးပို့ထားပါတယ
်တေဆုံသွားခဲ့တဲ့ကရင်လူခွင့်ရေးတက်ကြွလှူရှားသူ Polaji Billy အမှုနဲ့ပတ်သက်လို့ထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI ကလေးလတာစစ်ဆေးခဲ့ပြီးတဲ့နောက်တစ်တော့အကြီးတန်းအရာရှိတွေပါဝင်တဲ့လူလေးဦးကိုလူတက်မှုတရားမဝင်ဖမ်းဆီးချုပ်နှောင်မှုလူရဲမှုတို့နဲ့ရုံးကျင်တရားစွဲဆိုမှဖြစ်ကြောင်းထိုင်းစစ်နေများကောင်စီရဲ့ကလေးတငယ်များလူမျိုးစုများနိုင်ငံမဲ့များအရေးရွှေပြောက်လုံသမားအရေးဆိုင်ရာဆက်ကော်မတီဥက္ကဋ္ဌထိုင်းစစ်နေကြီးနိုင်စုလက်ဖုံကောင်းချက်ထွက်ကပြောပါတယ်
ကျွန်မဥပဒေအရတော့ဘောကပင်ကပ်ပုတ်လူပ
ါထိုင်းနိုင်ငံရဲ့တရားဥပဒေကထိုင်းနိုင်ငံသားတွေကိုတိုင်းရင်းသားတွေအတွက်ပါတပြေးညီဥပဒေဖြစ်ရပါမယ်တိုင်းရင်းသားတွေကကျူးကျော်ပြီးနေခဲ့တာမဟုတ်ဘူးသူတို့ဘိုးဘွားပြည်ပင်လက်ထက်ကလေးကရေးချီယာမျက်နှာကိုရှာဖွေသွားလာပြီးနေခဲ့ကြတာဖြစ်တယ်နိုင်ပြည်လီကသူ့ရဲ့ကရင်အမျိုးသားအရေးနဲ့ပတ်သက်လို့တက်တည်လိုက်ပြီးတရားရုံးမှာထွက်ဆိုခဲ့တာကြောင့်နိုင်ပြည်လီကိုနှုတ်ပိတ်တဲ့အနေနဲ့တစ်တော်ဌာနကတက်ပြတ်ခဲ့တာဖြစ်တယ်အဲ့ဒီမှာတာဝန်ရှိသူ၄ယောက်ကတရားရုံးမှာလာအစ်စစ်ခံရတော့မှာဖြစ်ပါတယ်ဆိုပြီးထိုင်းသာသာစကားနဲ့ပြောသွားတာပါနန်ဘီလီဟာထိုင်းနိုင်ငံသားခံယူထားတဲ့ကရင်အမျိုးသားတူဖြစ်ပါတယ်သူဟာကရင်အမျိုးသားရေးတွေကိုတက်ကြွစွာပါဝင်လှုပ်ဆောင်ပေးနေသူဖြစ်ပြီး2014ခုနှစ်ဧပြီလ18ရက်နေ့ကထိုင်းနိုင်ငံဖက်စ်ပူရီကန်ကရချန်အမျိုးသားတစ်တော်ကျွိုင်းအတွင်းမှာတစ်တော်ဝန်ထမ်းတွေဖမ်းဆီးပြီးတဲ့နောက်ပျောက်ဆုံးသွားခဲ့တာပါသူ့ရဲ့အလောင်းကိုတော့2019ခုနှစ်အောက်တိုဘာလပိုင်းမှာပြန်တွေ့ခဲ့ပါတယ်အမျိုးသားတစ်တော်ကျွိုင်းတွေကရေအိုင်ထဲမှာသူ့ရဲ့အလောင်းကိုတန်စီပိုင်းနဲ့ထည့်ပြီးမြုပ်ထားတာကိုတွေ့ခဲ့ရကြောင်း DSI အထူးစုံစမ်းစစ်ဆေးရေးအဖွဲ့ကစက်တင်ဘာလ3ရက်နေ့မှာထုတ်ဖော်ပြောဆိုခဲ့ပါတယ်ထိုင်းမြန်မာနယ်စပ်ဖက်ပူရီခရိုင်တက်တော်ထဲမှာနေထိုင်နေကြတဲ့ကရင်ရွာကိုကျူးကျော်နေထိုင်နေဆိုပြီးထိုင်းတက်တော်အဖွဲ့ကမီးရှို့ဖျက်ဆီးခဲ့တဲ့အမှုမှာအသက်ခံရတဲ့နိုင်ပီလီဟာအဓိကတက်တည်လုပ်ပြီးထိုင်းရာရှိကိုတရားစွဲဆိုခဲ့တာဖြစ်ပါတယ်။သူ့ရဲ့ဇနီးနော်မှုနော်ကသူ့ရဲ့ခင်မုန်းကိုထိုင်းတက်တော်အဖွဲ့ကဖမ်းဆီးစစ်ဆေးပြီးအစာဖြောက်လိုက်တယ်ဆိုပြီးဆွဆွဲခဲ့ပြီးအမှုမှန်ဖော်ထုတ်ပေးဖို့အတွက်ထိုင်းတရားရုံးကိုဦးတိုက်ချောက်ခဲ့တာဟာ9နှစ်ကြာခဲ့ပါပြီ။သူ့ရဲ့အမှုကို9နှစ်ကြာလာတဲ့အထိအခုချိန်ဒီတက်တည်ခိုင်လုံမှုမရှိဘူးဆိုပြီးအမျိုးမျိုးပယ်ချခံရတယ်လို့လည်းရှေ့နေဖြစ်သူကဆိုပါတယ်ထိုင်းအထူးစုံစမ်းရေးအဖွဲ့ DSI ကဝင်ရောက်စစ်ဆေးပြီးတဲ့နောက်မှာတော့တန်စီပိုင်းအတွင်းမှာထည့်ထားတဲ့ရေအောက်မှာပြန်ရှာတွေ့တဲ့အရိုးတွေကို DNA စစ်ပြီးတဲ့အခါမှာဘီလီအသက်ခံရတယ်ဆိုတာကိုအတည်ပြုလိုက်တာပါထိုင်းရှိနေများကောင်စီရဲ့ကလေးတငယ်များလူမျိုးစုများနိုင်ငံမဲ့များအရေးနဲ့ရွှေပြောင်းလို့သမားရေးဆိုင်ရာဆက်ကော်မတီဥက္ကဋ္ဌထိုင်းရှိနေကြီးနိုင်စုလက်ဖုံကောင်းချက်ထွက်ကတော့တောင်ပေါ်ကကရင်တိုင်းရင်းသားကျေးရွာတွေကိုထိုင်းစစ်တော်ဌာနကမီးရှို့ဖျက်ဆီးခဲ့တဲ့အမှုကစပြီးအခုတည်ဆုံးခဲ့တဲ့နိုင်ပြည်လီအမှုအထိအခကျေးမွေမယူဘဲလိုက်ပါဆောင်ရွက်ပေးနေတာဖြစ်ပါတယ်ရှင်